တိလင်္ကာနိုင်ငံမှာဒီကနေ့တနင်္လာနေ့ကစပြီးကျောင်းတွေနောက်ထပ်တစ်ပတ်ပြေးလိုက်တယ်လို့အရာရှိတွေကပြောပါတယ်။ငွေကြေးပြတ်လပ်နေတဲ့တိလင်္ကာနိုင်ငံမှာစီးပွားရေးစုကနဲ့ရင်ဆိုင်နေရပြီးစားရည်ရိတ်ခါဆေးဝါးနဲ့လောင်စာဆီဘိုးတွေအတွက်တောင်းမနှဲပေးနိုင်ဖို့လုပ်နေရပါတယ်။ဆရာဆရာမတွေကျောင်းသားကျောင်းသူတွေကိုကျောင်းပို့ဖို့ဓာတ်ဆီမလုံလောက်ဘူးလို့အရာရှိတွေကပြောပါတယ်။လောင်စာဆီဝယ်ယူဖို့ပိုက်ဆံရအောင်လို့နိုင်ငံပြင်ပမှာရောက်ရှိနေထိုင်ကြသူတွေကအင်ကိုငွေပို့တဲ့အခါဘဏ်အကောင့်ကတစ်ဆင့်လွှဲကြဖို့တအားနဲ့ဆွိုင်းဝင်ကြီးကန်ချနာဝီဂျေစီကီရာကတောင်းဆိုထားပါတယ်ဒီပမှာအလုပ်လုပ်နေကြသူတွေတလတလလွှဲတဲ့ငွေပမာဏဟာဒေါ်လာတန်း600ကျော်ပါတယ်ဒါပေမဲ့ဇွန်လမှာတန်း300ကျော်အထိရော့ကျသွားတယ်လို့ဝင်ကြီးဝီဂျေစီကာရာကပြောပါတယ်ခင်ဗျာ